လူတို့ကရွေးကောက်ပွဲမှာတခဲနဲ့ထောက်ခံမဲ့ပေးပြီးရွေးကောက်တင်မြောက်လိုက်တဲ့ဒီမိုကရေစီအစိုးရအသည့်မကြခင်ဖွဲ့စည်းတော့မှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသည့်တက်လာတဲ့အခါလက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးကိစ္စတွေကိုဘယ်လိုဆက်လက်အကောင်အထည်ဖော်သွားမလဲ။ဘယ်လိုမူဝါဒအသစ်တွေကိုချမှတ်လှုပ်ဆောင်သင့်တယ်လဲဆိုတာတွေနဲ့ပတ်သက်လို့မြန်မာစီးပွားရေးပညာရှင်တွေစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေရဲ့အမြင်သဘောထားတွေကိုဒီစီးပွားရေးကဏ္ဍကနေလှလမ်းမိသလောက်စူးစီးတင်ပြပေးသွားဖို့စီစဉ်ထားပါတယ်။အခုသတင်းပတ်မှာတော့ရခိုင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ရဲ့အမြင်သဘောထားတွေကိုဆက်သွယ်မေးမြန်းကြည့်တဲ့အခါအစိုးရအသည့်အနေနဲ့ဦးစားပေးလှုပ်ဆောင်တဲ့အချက်တွေကိုသူကအခုလိုစပြောပြပါတယ
်။နံပါတ်၁ကတော့ကျွန်တော်တို့ဒီရေးကြီးဆုံးပေါ့ဗျာ။ရေးကြီးဆုံးဆိုတော့ဒီပြနိုင်ငံမှာရောခုနလိုဒီဒါတော့ဟိုလေးလည်းဟိုဒီ NLD ကလည်းဒါ change ဆိုတဲ့စကားလုံးနဲ့တုံးတာလေ။ down rating နဲ့ state လေးရှိတော့ဒါလည်းကောင်းတဲ့ပဲလို့ပြေသွားတာပါနော်အဲဒါပေမဲ့တခုရှိတာကအရေးကြီးဆုံးအချက်တခုပါလဲဆိုတော့သူနိုင်ငံခြားမှာလုပ်လို့ပေါ့နော် economic team ပေါ့နော် economic team ကိုတကခုနလို transparent share လေးပေါ့ဟိုအဲ transparent ချက်ချပေါ့နော်ခုနလို open လေးလေးနဲ့ဒါ press ပို့လို့ဟိုသူတို့နိုင်ငံတော်များတော့ဒါဒီ economic advisory ဆိုတော့ counsel ဆိုတော့ဖတ်တာပေါ့သူတိတ်နေများတော့မရှိပါဘူး America မှာ106ရောပါအဲ့ဒီပုံပေါ်နေပတ်ထားလို့ရှိရင်ခုနကဒီ strategy တို့နော်ဒါဘာလို့ချလိုက်တာမှ basic ပြီးတော့နော်ဒါကပထမဆုံးသူဟိုလုတ်တင်လုတ်ထိုက်တာလေဒါတော့သူတို့လုတ်မထင်တာပါသူတို့အကထင်တော့သူတို့လုတ်အောင်လုပ်ပြီးနေတယ်ဥမာ capacity အပိုင်းမှာဆိုရင်တော်တော်စီပြောတော့ဥမာ right တဲ့မှာလူပါနေရာမှာဆိုရင်စကလုံးနဲ့သုံးပါတာနော်လူပါနေရာမှာဆိုတော့အဲ့ဒီဟာကိုပြောတာလေဟုတ်တော့မလားသူပညာရှင်တွေသူ့နေရာနဲ့သူပြုထောင်ဖို့လုပ်ရဲဆိုတော့အချက်ကိုသူအဲ့ဒါဒီကြောင့်တော့ပြောသွားတဲ့ကိစ္စပဲဟုတ်တော့မလားမလို့တော့မကင်တမ်းမနဲ့လှုပ်လာတာလည်းနေပေါင်း90ရှိလာပြီအဲ့ဒါကိုမကူစားခနဲ့မရဘူးလေဒါအရေးကြီးဆုံးချက်ပဲဒါဆိုတာဌာနတိုင်းမှာပြင်ပမဲ့ကိစ္စဒါတကယ်ဟို comprehensive reform လုပ်အောင်ပါပဲတော့မလို့လို့ပါပဲနော်တုတ်ကလို့ပါပါလေ
အမေရိကန်လိုစီးပွားရေးအရာကမ္ဘာထိပ်တန်းမှာရှိနေတဲ့နိုင်ငံတွေမှာကျင့်သုံးတဲ့နည်းလမ်းအတိုင်းစီးပွားရေးအကြံပေးအဖွဲ့စည်းပြီးရင်တော့စီးပွားရေးဆိုင်ရာဥပဒေပိုင်းတွေကိုအသေးချာချမှတ်လှုပ်ဆောင်သင့်တယ်လို့ဦးတန့်လွင်ကပြောပါတယ်
အမနဲ့ကတော့ခုနကပြောလို့ဥရီပိုင်းနော်ဒီခုန legal framework နော်အဲ့ဒါပြည့်စုံမှုလို့တာဟိုမှာတကယ်ကကျွန်တော်တို့ခုနလိုနိုင်ငံခြားဟာလား investor တွေဆွဲဆောင်နေပြီဆိုရင်တော့ legal framework ကဒီလိုအင်းတက်တက်တော့မလုပ်ဘူးလားဆိုတော့လုတ်တယ်တော့လုတ်ပါနော်လုတ်တယ်တော့လုတ်ပေမဲ့လို့ဟို debt မရှိဘူးရော debt ဆိုတာခုနလိုဟာနည်းဟိုဟာဟိုပြန်ဟို loan တစ်ခုလုတ်ပြီးတခါပြန်လာတာဟုတ်မြေတားလာဟိုမပြင်းနိုင်ဘူးလေအဲ့လောက်ဒီ
တတိယအရေးကြီးဆုံးအချက်အနေနဲ့ကိုလုတ်ချင်တဲ့ကဏ္ဍအသေးသေးအတွက်တကယ်လုံနိုင်စွမ်းရှိရလားဆိုတာအရင်သုံးသပ်ကြည့်ဖို့လိုမယ်လို့ဆိုပါတယ
်နောက်နံပါတ်3ကတော့ဒါခုနပြေတော့ကဟိုဒေါက်တာလာမြင့်တခါတော့2012ခုနှစ်တုန်းကဒီခဏလာကျွန်တော်ဟိုကဝါကျော်စီဝိုင်းကြီးရရှိကျွန်တော်ကြီးအရင်ဒေါက်တာလာမြင့်ဆိုတက်ခွေးတုန်းကသူကျင်းလိုက်လားဒါပြီးတော့မှသူကသာရတူတူလေးတကူလာပြဲသွားအကြရမှာသူကအဲ့ဒါပါလို့ဆိုတော့ဘာမှဗန်ဒစ်ဆာဆိုတာအဲ့ဒါဖြစ်နေဆိုတာသူကသူတို့ဟာတွေကတော့တော်တော်လေးနဲ့တယ်ဒါကတော့တူတူလေးပဲနော်ဟိုကျွန်တော်ကတော့ခုနလိုပြည်ပြင်းတောင်းလဲမှုလုပ်နေပြီနော်အာဘာညာဘောဒါဝန်တာညာဘောနော်အခုနလိုဈေးွက်စီဝိုင်းစနစ်ကိုပြည်ပြင်းလုပ်ပြီးဆိုတာမှတ်ပါလေတဲ့နော်ဒါပေမဲ့ Chelsea မှာနော် Exhaust capacity for for ya လုတ်တာခိုင်တာလုံနိုင်ခိုင်တဲ့အခြေအနေရှိပြီလားဆိုပြန်သုံးတာဒါဒီမရှိဘဲနဲ့လုပ်လို့ရှိရင်ကုတုကကူရှာလို့ဖြစ်နေမယ်အဲ့တော့ဒါအိုးရဲပြုထောင်ပါတူဆိုလဲတော့အောင်ပါဗျာဟိုဆိုလဲတော့ပြင်ရရှင်နေရှိတာနော်တရားရေးကကန္တာတီးတီးပါကိုပြင်ရရှင်နေပြုထောင်အောင်ယူတာမရှိနဲ့နိုင်ငံခြားကားပေါ့ဗျာဘာညာပါလဲသူ့နေရာနဲ့သူရှိနေရမယ်တွန်းနေတဲ့လူကိုရှိနေရမယ်ဥပဥပဥပပန်းချင်တာကိုလို့ရှိပြည့်စုံတော့ရှိရမယ်ဒါဒီပြုထောင်ပါအဲ့နောက်တစ်ခါဟလာဟိုနိုင်ငံခြားရင်းနှီးမြှုပ်လာပြီဆိုရင်ခုနလိုဟလာအဲဒီခုနလိုဒီပြူးတွေဟလာခုနလိုပါရီအဆက်တဲ့ပေးဟာဒါတွေကတော့ရှိနေရတော့เนาะကိုလိုကဟလာဒါတော့ခြားမှာပြုတ်ပြီဆိုရင်ဟလာကျွန်တော်အခုတော့တိကိုစိတ်ကူးနေပြီမဲ့လို့လေတိကတော့သူကနိုင်ငံရင်းနှီးမြှုပ်လာပြီဆိုတော့ခဲကောင်းပြီကျွန်တော်ပြေကိုဟလာလာနေပါပေးတယ်เนาะတက်တာနဲ့ခါပေးပြရရောက်ယူပါတော့တခါဒီခုနဒီအမြတ်အရင်ပေါ့လေဒီဝိဝေကုန်းပေါ့เนาะအမြတ်ကုန်းပေါ့เนาะဒါခုနလိုအကောကပါလိုက်ဆိုင်ရပါလေ။ဆယ်နဲ့ပေးကြမလို့။ဟော။အာဟိုလာတော့ဘောဟွာလေးကြီးဟုတ်မလား။ဒါတွေကတော့ဟိုခုနလိုဆွေးဆောင်နေနေပြီ
။တကယ်တော့မြန်မာနိုင်ငံလိုပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်စေကာလမှာရှိနေတဲ့အတိုင်းပြည်တစ်ခုအတွက် စီးပွားရေးအလင်းမြန်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင် FDI လို့ခေါ်တဲ့နိုင်ငံခြားတရရင်းနှီးမြှုပ်နှံမှုတွေအများအပြားလိုအပ်တယ်လို့ဦးတန်းလွင်ကထောက်ပြပြောဆိုပါတယ
်။ဒါအရေးကြီးတာဒီ FDI နဲ့ဝင်မဲ့တော့တိုင်းပြည်ထွက်တော့တော့ခက်တယ်ဗျ။ကျွန်တော်ဒီမှာဥပမာဆိုတော့ခုနကပြောတဲ့ဒေါ်လာလမ်းတွေပြောလို့နော် capacity ဟာပြည်လပ်ပါမရှိသေးဘူးနော်။အဲ့တော့လုတ်တက်ကိန်းကမရှိသေးဘူးပါလို့လေ။ဟိုကျွန်တော်ကရေရှည်သွားရင်တော့ဒါပညာရေးစနစ်ရောက်ပါတော့နော်။ပညာရေးစနစ်နဲ့ဒါရေရှည်သွားမယ်ဥစားလေ။ပညာရေးပြုတော့မယ်။ဥနိုင်ငံကလူတွေနိုင်ငံတုတ်ပြီးတော့ပညာသင်တယ်ပါပြန်။ဒါကတော့ရေရှည်သွားမယ်။အဒီကာလအတွင်းမှာကျွန်တော်များဆိုတာတုတ်တက်ခြင်းတော့ဒါဒီဘရောက်နေတာကိုယ်နိုင်ငံသားတွေဆိုတာနော်။ပို့ပြီးတော့အခုလည်းတော့လေတော့အင်္ဂါလုတ်တက်ကလည်းနေပါပေါ်တယ်ပဲ။ပေါ်တော့ပေါ်တယ်။ဒါပေမဲ့ချက်လောက်တော့မလာသေးဘူးနော်။အဲ့လိုရရှိတယ်
။ဟုတ်ကဲ
့။ဒါကတော့တကယ်ပြုလေးလို့ပို့လို့နော်ဒါရတော့တစ်ချက်တယ်ပါအများကြီးပဲကျလာတာအများကြီးပဲဆွဲပြီးတခြားမှာလည်းအများကြီးပဲနော်အပြုတ်ပြီးအဟောင်းရဲသွားယူလိုက်ယူရီယာအကျလည်းသွားယူလိုက်ဆိုရင်အဲသွားမှာပဲဘာလို့လို့ရတာပေါ့ရည်ကြီးဆုံးကကျွန်တော်တို့ကသူတို့နဲ့ရှင်းနေအောင်ဆိုတဲ့ဟာမျိုးလုပ်လို့ကျောင်းထဲမှာထည့်ထားလို့ရှိရင်နော်ကျွန်တော် latest technology ကျွန်တော်ဝတ်တော့ပြုတ်ပြီးအစိတ်ကိုစေကိုဝယ်မစားဗျာအခုတကယ် latest ဟာ technology တုံးနေအောင်ဆိုတော့သိရုံပါမယ်ဗျာဘာဖြစ်လဲဟုတ်ပါလားအဲလိုမျိုးလည်းတော့မဟုတ်လို့လေဒါကျေးဇူးပိုင်းတပိုင်းလေးကိုပြောပြတာ
မြန်မာနိုင်ငံမှာလိုအပ်မဲ့နည်းပညာနဲ့စက်ပစ္စည်းတွေကိုဈေးပေါ်ပေါ်အလွယ်တကူရနိုင်တာမျိုးကိုရွေးချယ်အသုံးပြုတာတဲ့အရေးအသွေးကောင်းမွန်တာအပြင်ရေရှည်အသုံးဝင်ပြီးနိုင်ငံတကာကိုထိုးပေါက်နိုင်တဲ့ပစ္စည်းနဲ့နည်းပညာတွေကိုရွေးချယ်အသုံးပြုစဉ်ကြောင်းလဲဦးတန်းလွင်ကအကြံပြုပြောဆိုခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုဒီမှာပဲရနာလိုက်ပါတယ်ခင်ဗျာ